ကမ္ဘာတဝန်းကကိုဗစ် -19 ကပ်ရောဂါခန့်စားခဲ့ရတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ကျန်းမာရေးပါဝင်စီးပွားရေးပြန်လည်ထူထောင်ရေးအတွက်ကမ္ဘာပံကလာမယ့်15လအတွင်းအမေရိကန်ဒေါ်လာဘီလီယံ160လောက်ထောက်ပံ့သွားဖို့ရှိပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလည်းပါပါတယ်။ကမ္ဘာပံရဲ့ပထမအထုပ်ပံ့ပိုးမဲ့25နိုင်ငံမှာမြန်မာနိုင်ငံမပါပေမဲ့လာမယ့်အထုပ်ဒီမှာပါလာဖို့ရှိကြောင်းကမ္ဘာပံမြန်မာ၏ပြင်ကြားရေးတောင်းရှိသူဦးကျော်စိုးလင်းကပြောပါတယ်
။ကမ္ဘာပံရဲ့ဟိုဒါရိုက်တာပုံဖွင့်နေပြီးတော့မှဒါကိုဟိုအတီးကြည့်သွားတာမနေ့တော့ကနေ့ရက်နေ့ပေါ့နော်။25နိုင်ငံဟိုအထက်မှဦးဆုံးပါသွားတာပေါ့။အနည်းကမ်းန်းနိုင်ငံတွေမှာတော့ကျွန်တော်တို့ဒီရှေ့အာရှနဲ့ပစိဖိတ်မှာကြတော့ကမ္ဘောဒီးယားနဲ့မွန်ဂိုလီးယားပါတယ်။ဒီလိုဆိုရင်တော့ကျွန်တော်မြန်မာပြည်ဒုယားမြန်မာနိုင်ငံဒုယားနဲ့ကျွန်တော်ကမ္ဘာပံနေတာကိုကျင်းဝင်နေရပေါ့ကျင်းယူနေဒီတံပိုးမှုတွေထဲမှာတော့မြန်မာနိုင်ငံအတွက်ကိုပါလာဖို့ရှိပါတယ
်မလ23ရက်ကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဝန်ကြီးဌာနကပြည်အောင်စုဝန်ကြီးဦးတောင်ထွန်းနဲ့ကမ္ဘာပံမြန်မာဌာနေဒါရိုက်တာတွေ့ဆုံပြီးကမ္ဘာပံကမြန်မာအတွက်ချင်းငွေအမေရိကန်ဒေါ်လာ50ပေးသွားမယ်လို့ပြောခဲ့ပါတယ်ကမ္ဘာပံရဲ့အစီအစဉ်ဟာ COVID-19 ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးကာလကိုမြန်မြန်ဖြတ်သန်းနိုင်ဖို့ရည်ရွယ်ထားရလို့ဆိုပါတယ်စီဝါရီနလန်ထူကိုအသိစားအလက်စားလုပ်ငန်းတွေဖွံ့ဖြိုးဖို့ဆင်းရဲနွမ်းပါသူတွေကိုထောက်ပံ့ဖို့စရည်အစီအစဉ်တွေပါပါတယ်။မြန်မာအစိုးရအနေနဲ့ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးမှာနိုင်ငံသားတွေဆုံးရှုံးသွားတဲ့ဝင်ငွေကိုယာယီကူစားပေးနိုင်တဲ့နည်းလမ်းတွေအရင်ဆောင်ရွက်သင့်တယ်လို့စီဝါရီပညာရှင်တွေကအကြံပြုပါတယ်။အစိုးရစီမံကိန်းတွေကအချိန်တိုအတွင်းအမြန်အကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လူမှုစာအုပ်နေရေးထောက်ကူပြုဖို့အလုပ်ကန်ဖန်တီးပေးဖို့ပြည်တွင်းပြည်ပနှစ်ခုလုံးမှာဈေးကွက်ရှိနိုင်တဲ့ပစ္စည်းတွေကိုထုတ်လုပ်ဖို့အနာဂတ်မှာစင်ပွားအကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုရလို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်က VOE ကိုပြောပါတယ်
။ဟိုမှာ COVID-19 ကြောင့်မလို့ကျွန်တော်တို့ဟိုတရုတ်ဈေးကွက်ပြတ်သွားတယ်ပေါ့နော်။အခုတော့ပြန်တော့လုံးနေပါပြီ။အိန္ဒိယဘက်ကလည်းပဲကျွန်တော်တို့ပဲပေါ့နော်။ဝင်နိုင်မှုဖြစ်နေတယ်။အဲ့တော့စက်ပျိုးရေးမှာဟိုဈေးကွက်ရှိတဲ့ကုန်ပစ္စည်းတွေကိုဦးစားပေးပြီးတော့ပြန်လည်ထူထောင်ရမယ်။ပန်းကားမှာဆိုလို့ရှိရင်မွေးမြူရေရောဖန်စီတာရောနှစ်ခုစလုံးကိုအမြန်ထက်ထက်နဲ့တိုးတက်လာအောင်ခောက်ကျပေါ်ပေးရမယ်။မြန်ပြန်လုပ်လို့မရမဲ့ဥစ္စာတော့ CMB ပေါ့အဲချေချုပ်လုပ်တာ CMB တွေပြန်ပေါ်လာလို့ရှိရင်ကျွန်တော်တို့အလုပ်သမားတွေလည်းပဲအလုပ်ရကြမယ်။ဟိုအလားအလာအင်မတန်ကောင်းတဲ့ဟိုနိုင်ငံညာစီကွက်တစ်ခုပဲ
။ပြန်လည်ထူထောင်ရေးအပိုင်းကိုစီးပွားရေးပညာရှင်ဦးစော်ဖေးဝင်းကအချင်းချင်းပြောသွားတာဖြစ်ပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အစိုးရအနေနဲ့ပုံမှန်နည်းလမ်းတွေမဟုတ်ဘဲထိရောက်တဲ့နည်းလမ်းတွေသုံးပြီးအားနည်းသွားရေးကဏ္ဍတွေကိုပြန်ကူစားနိုင်လိမ့်မယ်လို့ဆိုပါတယ်
။ဒီကိုရဲ့အားနည်းနေတဲ့ကဏ္ဍတွေမှာအခြေရဆုံးဖြစ်နေပါမယ်။အဲ့ဒီမှာကုန်သွယ်ရေးပါတယ်နော်ဟိုတက်စီပါတယ်ရောဆိုင်ဝင်လို့ရပါတယ်။ဒါတွေထိခိုက်နေတယ်ဒါမဲ့ပေဝိုက်ဒီထိခိုက်နေတာတွေရှိသေးတယ်။ဒီချိန်မှာပြည်ကြကြမှန်းဆောင်လို့ဖြစ်ပါတယ်။ဒါတော့ကျွန်တော်တို့အဓိကလုပ်ရမှာတော့လက်ရှိချိန်ဒီပုံဒီပြောဖြေဘလောက်ချဲ့သွားလိုက်နေဆိုတာတစ်ချက်ပြည်သာပြည်စလို့ကောင်းပါပြီနံပါတ်2နံပါတ်2ကတော့ဒီအချိန်ဒီပုံမူတည်ပြီးတော့ဘယ်လိုကျွန်တော်တို့စိုးရအကောင့်ဖြစ်အောင်ပြုစားနိုင်မလဲပေါ့နော်အဲ့ဒီဟာကိုလေကျွန်တော်တို့ဟိုစဉ်းစားဖို့ကောင်းပ
ါပြည်အောင်စုအစိုးရခွင့်ပြုချက်နဲ့နိုင်ငံတော်ရမုံငွေကြေးကကျပ်ငွေဘီလီယံ50ကို COVID-19 ကြောင့်ထိခိုက်သွားရဲ့ကုန်ထုတ်လုပ်ငန်းရှင်တွေအတွက်သုံးစွဲသွားဖို့ရှိပါတယ်ဒါပေမဲ့ပြန်လည်ထူထောင်ရေးမှာဒီထပ်ပို့ပြီးလိုအပ်နိုင်တယ်လို့သုံးသပ်ကြတာလည်းရှိပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်။